VOA American အတန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မများသတင်းအောင်ပါရှင်။ American သမ္မတအသစ်ဖြစ်လာမယ့် Joe Biden နိုင်ငံညာရေးဝန်ကြီးဖြစ်၍ချဲ့ထားတဲ့ Anthony Blinken ကနိုင်ငံရဲ့ချားမှာတရှိပြီးသားဖြစ်တဲ့ American နိုင်ငံရဲ့ခေါင်းဆောင်မှုပြန်လဲတိဆောက်သွားမယ့်သူ့ရဲ့မြို့မှန်းကျဲအစီအစဉ်ကိုနှိမ်ချမှုနဲ့ယုံကြည်မှုအပေါ်မှာအခြေခံပြီးတိဆောက်သွားမယ်လို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။ VOA သတင်းတောက် Cindy Sain သတင်းပေးပို့ထားပါတယ်ရှင်။ဒုတိယနိုင်ငံညာရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူအန်ထိုနီဘလင်ကန်ကိုနိုင်ငံညာရေးဝန်ကြီးအဖြစ်ခန့်အပ်ဖို့အထက်လွှတ်တော်နိုင်ငံညာရေးရာကော်မတီမှကြားနာစစ်ဆေးမှုကိုအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်။အဲဒီကြားနာပွဲမှာဘလင်ကန်ကနိုင်ငံရဲ့ချားမှာအမေရိကန်နိုင်ငံရဲ့ဥဆောင်မှုအပေါ်ထားရှိတဲ့သူ့ရဲ့အမြင်ကိုပြောကြားခဲ့ပါတယ်
။ Humility because we have a great deal of work to do at home.
နေချစစ်ဆန်အားပါမယ်ကျွန်တော်တို့ကပြပဥဆောင်မှုအခမ်းကဏ္ဍကိုမြင့်တင်နိုင်ဖို့ပြည်ထောင်မှလုပ်ဆရာတွေအများကြီးရှိနေပါတယ်ဒါပေမဲ့ကျွန်တော်တို့လုပ်သည့်အားလုံးကိုယုံကြည်မှုအပြည့်နဲ့လုပ်မှာပါကဘာကြီးကောင်းကျိုးအတွက်တခြားနိုင်ငံတွေကိုစုစည်းပြီးတော့ဥဆောင်နိုင်ဖို့အရေးချင်းတွေအမေရိကန်နိုင်ငံမှာရှိနေပါသေးတယ
်တမရာထရန့်ကိုထောက်ခံသူတွေအမေရိကန်လွှတ်တော်အတွင်းဝင်ရောက်စီးနင်းမှုတွေဖြစ်ခဲ့တာကိုရည်ညွှန်းခဲ့ပြီးတဲ့နောက်ဒီမိုကရက်အထက်လွှတ်တော်အမတ်ဘော့ဒ်မန်နန်ဒက်စ်ကပြည်တွင်းမှာဒီမိုကရေစီကိုလေးစားလိုက်နာမှုကပြည်ပမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ဆက်ဆက်နေတယ်လို့ပြောပါတယ
် This attack on the very foundation of our democracy delivered
ဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဖြစ်တဲ့လွှတ်တော်ကိုတိုက်ခိုက်ခံရတဲ့အတွက်တတိပေးလိုက်တဲ့အချက်ကတော့ပြည်ပမှာအာဏာလက်တံဆန့်နိုင်မှုကပြည်내ဒီမိုကရေစီခိုင်မာအကောင်မှုနဲ့ခွဲခြားလို့မရအောင်ဆက်ဆက်နေတယ်ဆိုတာပါပဲ
နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့တော့ဘလင်ကန်ရဲ့အမြင်ကသမ္မတထရမ့်အစိုးရအဖွဲ့နဲ့တချို့အချက်တွေမှာတူညီမှုရှိပါတယ
် I also believe that President Trump was right in
သမ္မတထရမ့်ကတရုတ်ကိုတင်းတင်းမာမာကင်တွယ်တာမှန်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ကနအတော်များများမှာသူလုတ်ပုံကင်မှုကိုကျွန်တော်သိသဘောမတွေ့လောက်ပြီမဲ့အခြေခံမူဝါဒဖြစ်တော့သူလုတ်တာမှန်ပါတယ်ဒါကကျွန်တော်ရဲ့နိုင်ငံခြားရေးမူဝါဒကိုမှန်တကယ်ထောက်ကူပေးတယ်လို့ထင်ပါတယ
် Republican အထက်လွှတ်တော်အမတ် Ron Johnson ကတော့
President Trump opened everybody's eyes
ဒီနိုင်ငံရဲ့စိုးရတဲ့အကျဉ်းစီးပွားကိုအားလုံးမြင်အောင်သမ္မတ Trump ကလုံနိုင်ခဲ့တယ်လို့သူထင်မြင်ကြောင်းပြောပါတယ် Republican နဲ့ Democrat လွှတ်တော်အမတ်တွေရဲ့ခြေခြေမြင့်မြင့်ရှိပြီးတော့ဝေဖန်ထိုးနှက်တဲ့လေသံမပါတဲ့ဒီကြားနာမှုကိုနိုင်ငံရေးလှိလာသူတွေကကြိုဆိုကြပါတယ်ဒီအပေါ်မှာ American တိုးတက်ဖွံ့ဖြိုးရေး Center က Brian Katulis က
I think there's a desire for a return to a more normal
ဒီချာနာပွဲမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးလူရုံးလုံစင်အခြေအနေဆွေးနွေးတဲ့ပုံစံကိုပြန်ပြီးလိုလားလာကြတယ်လို့ကျွန်တော်ယူဆပါတယ်။အထူးသဖြင့်အရင်ကသမ္မတထရမ့်အစိုးရဒါမှမဟုတ်သမ္မတအိုဘားမားဆိုရလက်ထက်ကလွှတ်တော်တွေနဲ့အသေးစိတ်မတိုင်ပင်ဘူးဆိုတဲ့စိတ်ထားလိုမျိုးမရှိတော့သလိုပါပဲ။နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတိုင်ပင်ဆွေးနွေးမှုတွေလုပ်ဖို့တကယ်ပဲကြိုးပမ်းအားထုတ်လာခဲ့ကြပါတယ်။
ဒုတိယနိုင်ငံရေးဝန်ကြီးဟောင်းတူအနေနဲ့ဘလင်ကန်မှာနိုင်ငံခြားရေးရာအတွေ့အကြုံရှိတာကိုအထက်လွှတ်တော်အမတ်အတော်များများကသဘောတူကြပုံပေါ်ပါတယ်။ဒီမိုကရေစီကိုကာကွယ်သူများဖောင်ဒေးရှင်းအဖွဲ့ကလှိလာသုံးသပ်သူ Bradley Bowman ကလည်းတသဘောထားရရှိပါတယ
်။ Anthony Blinken is a in my view
ကျွန်တော်အမြင်ကတော့ဘလင်ကန်ဟာတွေ့ကြုံရှိပြီးဆွမ်းဆောင်ရှိတဲ့သူတစ်ယောက်ပါ။ကျွန်တော်ရင်ဆိုင်နေရတဲ့ခိဆက်ရတော်တော်များနဲ့ပတ်သက်လို့သူ့မှာနည်းနည်းနဲ့အသိအမြင်အများကြီးရှိပါတယ်။ဒီပါတီစလုံးကအချိန်ဆိုင်မဲ့သူ့ကိုဒီဗျူခံမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်
။အီရန်တရုတ်ရုရှားနဲ့မြောက်ကိုရီးယားအရေးတွေအပါအဝင်အမေရိကန်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကစောင့်ကြည့်နေတာကြောင့်ဘလင်ကန်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ဒီဗျူခံအရေးကိုအထက်လွှတ်တော်အနေနဲ့အလင်းအမြန်လှုပ်ဆောင်နိုင်လိမ့်မယ်လို့အထက်လွှတ်တော်အမတ်အတော်များများကခန့်မှန်းနေကြပါတယ်။ကျွန်မများသတင်းအောင်ပါရှင်။